အမေရိကန်ပြည်ထောင်စုမစ္စရီပြည်နယ်မှာကိုဝင်သက်တမ်းသတင်းရှစ်ပတ်ကျော်ရင်ကိုဝင်ဖျက်ချခွင့်တားမြစ်တဲ့ဥပဒေချမ်းကိုအထက်လွှတ်တော်ကဒီကနေ့အတည်ပြုလိုက်ပါတယ်။ Republican အမတ်တွေအများစုလွှမ်းမိုးထားတဲ့ပြည်နယ်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေချမ်းအရကျမ်းမာရေးဆိုင်ရာအရေးပေါ်အခြေအနေဆိုရင်ချွင်းချက်နဲ့ကိုဝင်ဖျက်ချခွင့်ပြုပေမဲ့ဆွေမျိုးသားချင်းတွေကြောင့်ကိုဝင်ရသူတွေမတင်းချင်းခံရသူတွေကိုတော့ကိုဝင်ဖျက်ချခွင့်မပေးပါဘူး။ဒီဥပဒေချမ်းကိုအောက်လွှတ်တော်ကအတည်ပြုဖို့တော့လိုပါသေးတယ်။အမေရိကန်မှာအတင်းကျပ်ဆုံးကိုဝင်ဖျက်မှုဥပဒေကိုအလဘားမားပြည်နယ်အုပ်ချုပ်ရေးမှူးကလက်မှတ်ထိုးအတည်ပြုလိုက်ပြီးနိုင်ပိုင်းအကြမှာပဲမစ္စရီအထက်လွှတ်တော်မှလည်းဥပဒေချမ်းကိုအတည်ပြုခဲ့တာပါ။ကိုဝင်တဲ့မိခင်ရဲ့ကျမ်းမာရေးစိုးရိမ်ရလို့ဖျက်ချတာကလွဲလို့ကိုဝင်ဖျက်ချတာကိုတားမြစ်တဲ့အလဘားမားပြည်နယ်ဥပဒေအရကိုဝင်ဖျက်ချပေးသူအနေနဲ့ထောင်ဒဏ်69နှစ်ဒါမှမဟုတ်ထောင်ဒဏ်တစ်သက်အထိချခံရမှာဖြစ်တယ်လို့ကိုဝင်ဖျက်ချဖို့ကြိုးစားတဲ့ကိုဝင်ဆောင်တွေလည်းပြစ်ဒဏ်ချခံရမှာဖြစ်ပါတယ်။